ရန်ကုန်မြို့တက္ကသိုလ်ရိပ်သာလမှာရှိတဲ့ချမ်းမတ်54ဟာကဘာတိထောင်စားစုကြီးရဲ့နေအိမ်ဖြစ်ပါတယ်။ဒီအိမ်ကိုကြက်ငွေသိန်းပေါင်း315ဘီလီယံနဲ့မတ်လ20ရက်နေ့မှာလေလံတင်ရောင်းချဖို့ကမာရွတ်တရားရုံးကဇန်နဝါရီလ25ရက်နေ့ကအမိန့်ချမှတ်ထားတာပါ။တရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာတရားရုံးဘက်ကနီးလန်းတကြဆောင်ရွက်ခဲ့တာမဟုတ်တဲ့အတွက်ဒေါက်ဆန်းစုကြည်ရဲ့ရှင်နေတွေကပြင်ဆင်မှုတင်သွင်းခဲ့တာဖြစ်တယ်လို့တရားရုံးနဲ့နှီးဆက်သူတွေကပြောပါတယ်အခုလိုပြင်ဆင်မှုတင်သွင်းတဲ့အပေါ်တရားရုံးကဘယ်နှစ်ပြန်လည်ကြားနာဆုံးဖြတ်မလဲဆိုတာတော့မသိရသေးပါဘူးတက္ကသိုလ်ရိပ်သာလန်းကဒေါ်ဆန်းစုကြည်ရဲ့နေအိမ်ဟာတမိုင်းဝင်အိမ်ဖြစ်နေတဲ့အတွက်အခုလိုလေလံတင်ရောင်းချဖို့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်လေလံသဘောတရားအရာရောဥပဒေပိုင်းအရာပါအမွေဆိုင်ဖြစ်တဲ့ဒီအိမ်ကိုလေးလံမတင်ခင်မှာဒေါက်ဆန်းစုကြည်ဘက်ကကြံကင်းစေတင်ပြရမှာဖြစ်ပေမဲ့အဲ့ဒီလိုတင်ပြခွင့်အရာကြီးသူရှိနေတွေကအခုချိန်ဒီဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်မရသေးခင်မှာတရားရုံးကလေးလံတင်မဲ့ဈေးနှုန်းကိုတတ်မှတ်လိုက်တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှင်နေတွေကပြင်ဆင်မှုတင်သွင်းတာဟာမှန်ကန်တဲ့လုံဆောင်ချက်ဖြစ်တယ်လို့ဝါရီရှင်နေကြီးဦးကြည်မြင့်ကပြောကြားလိုက်ပြီးလုံထုံးလုံးဒီအရာဖြစ်လာနိုင်မဲ့အခြေအနေတွေကိုအခုလိုရှင်းပြပါတယ်
။ဥပဒေရမရမူလမှုမှာလိုက်ခဲ့တဲ့ရှင်နေရအခုဇာတိမှုမှာဒေါ်ဆန်းစုကြီးကကျွန်းကြားချက်ထပ်ယူကြမလို့ပဲနဲ့လိုက်ခွင့်ရှိတယ်။စာလည်းတင်ခွင့်ရှိတယ်ပေါ့နော်။ဈေးနှုန်းကလာပဲဒေါ်ဆန်းစုကြီးနဲ့မညံ့မဲ့ထုတ်လို့မရတာလေ။စာထပ်တင်လို့ရတယ်။စာထပ်တင်လို့ရှိရင်အဲ့ဒီစာထပ်တင်တဲ့အပေါ်မှာအဲ့မှတ်လ20နှစ်ယုံချင်းကြရင်သူကအမေတ္တရချရမယ်။အမေတ္တရကသူ့အစာကိုပယ်တယ်ဆက်လုပ်မယ်။ဒုတိယမဟုတ်တာခဏဆိုင်ခံထားတယ်။ဒါမှမဟုတ်လေတစ်ဖက်ကိုတစ်ဖက်ကိုစာပေးပြီးတော့မဖက်လျှော်လွှဲချက်ကြားနာမယ်အဲ့လိုမျိုးလုပ်ခွင့်ရှိတယ်ရုံးချင်းမရှိဘဲနဲ့တင်တယ်ဆိုရင်တော့တစ်ဖက်ကကန့်ကွက်နိုင်တာပေါ့နော်ဒါမျိုးရုံးတော်ကတော့စာကိုလက်ခံထားပြီးတော့အဲ့မလ20ရင်းနေကြမှာပဲအလုပ်လုပ်လိမ့်မယ်ထင်တယ်အဲ့ဒါတွေကလုပ်ခွင့်ရရှိတာပေါ့လုပ်နိုင်တာပေါ့
လေလံသဘောတရားအရာအခုတက်မှတ်လိုက်တဲ့လေလံစည်းအပေါ်မှာဒေါက်ဆာစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစစ်စင်တရားရုံးတင်ကန့်ကွက်နိုင်ပါတယ်လေလံကိစ္စနဲ့ပတ်သက်လို့အကြေးကြားခံနေရတဲ့ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဘလောက်သိရှိထားလဲဆိုတာတော့မသိရပါဘူး။မတ်လ17ရက်နေ့မှာဒေါအောင်ဆန်းစုကြည်ကိုထောင်ဝင်စာပါဆယ်ပို့ပေးခဲ့တာမှာတော့ဇမ်းမာရေးကောင်းမနေဆိုတာလောက်ပဲသိရှိထားရတယ်လို့နှီးဆက်သူတွေကပြောပါရယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမီဒီယာကိုဖြေကြားရင်ဥပဒေအရအရေးယူခံရမှာဖြစ်တဲ့ဆိုတဲ့ကန့်သက်ချက်ရှိနေတာကြောင့်လက်ရှိအချိန်မှာဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတွေအကြားဘလို့ဆက်လက်ကင်တွယ်သွားမလဲဆိုရလဲအသေးစိတ်သိဖို့ခက်ခဲနေပါတယ်။ရှင်းနေကြီးဦးကြည်မြင့်ကတော့ဒီအိမ်လေးလံပြစ်ဖို့အမိန့်ချမှတ်လိုက်တာကမှားရွက်တဲ့အမိန့်ချမှတ်မှုတစ်ခုဖြစ်သလိုဥပဒေရဲ့လစ်ဟာချက်တစ်ခုဖြစ်နေတယ်ဆိုတာကိုအခုလိုထောက်ပြပါတယ်
။အဒီမှုကတော့တရားမျှတမှုမရှိဘူးလို့သုံးသပ်တယ်လေ။ဘာလို့ဆိုရှင်နှစ်ဇန်ကတော့အမြင့်ဆုံးတရားဝင်ဖြစ်တဲ့တရားလွတ်တော်ချုပ်မှာပယ်ပြီးသားလေနှစ်ပါးတိုင်းတရားရုံးမှာအထူးတရားရုံးကပယ်ပြီးသားလေနှစ်ပါးတိုင်းတူတရားရုံးကပယ်ပြီးသားဆိုရင်ဂိတ်ကဆုံးနေပြီအဲ့ဒါကိုဒီခုနကပြောလို့တရားစီချုပ်ရှိကိုစာရေးပြီးတော့ရောက်ခွင့်တော်ရှိတယ်ဆိုတာလေးကဖွင့်ပေးထားတာမတရားလုပ်ချင်လုပ်နေအောင်လို့အဲ့ဥပဒေကလှုပ်ထားတာကိုတရားစီရင်ဥပဒေထဲမှာထည့်ရေးမထားဘူးညွန်ကြားလွာနဲ့အဲ့ဒါကလှုပ်ထားတာနိုင်ငံတော်ဆိုတဲ့လူကဝင်ရောက်ဆွတ်ဖက်ချင်ဆွတ်ဖက်လို့ရအောင်လို့ဟပေးထားတဲ့ဟာပဲလေအခုအဲ့တိုင်းပဲဝင်တော့ဆွတ်ဖက်တာပဲလေ
ဒေါက်ဆာစုကြည်နဲ့နှီးဆက်သူတူအပြောရတော့ဒေါက်ဆာစုကြည်ထိမ့်သိမ့်မခံရခင်အချိန်မှာဒေါက်ဆာစုကြည်ကဒီအိမ်ကိုပြတယ်လို့လှုပ်ဖို့စိတ်ကူးရှိတဲ့အကြောင်းပြောဆိုထားပါတယ်။2000တခုနှစ်မှာဒေါက်ဆာစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲဝေယူလို့ကြောင်းတရားရုံးမှာရှောက်ထားခဲ့တာပါ2016ခုနှစ်မှာတော့ဒီအိမ်ကိုဒေါက်ဆာစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးဘက်ကအိမ်မကြီးကိုဒေါက်ဆာစုကြည်ကရပြီးတော့ဦးအောင်ဆန်းဦးကပြုတ်ပြက်နေတဲ့အိမ်အသေးကိုရလို့မကြင်မနက်ဖြစ်ပြီးတော့အိမ်ကိုလေလံတင်ခွဲယူမယ်ဆိုပြီးတော့တရားရုံးအစစ်စစ်မှာထပ်မံတရားစွဲလျှောက်လဲခဲ့ပါတယ်။ဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်စစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာနေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီး၉ဦးပါစုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်။ ဒီအောင်စုတရားသူကြီးချုပ်ထံဦးအောင်ဆန်းဦးကလက်ထောက်စကူခုနှစ်အတွင်းမှာထပ်မံပြီးတော့အထူးရှောက်လွှာတင်သွင်းခဲ့ရမှာပြည်အောင်စုတရားလှတော်ကမူလဆုံးဖြတ်ချက်ကိုပြင်ပြီးတော့ဦးအောင်ဆန်းဦးရှောက်ထားခဲ့တဲ့အတိုင်းချန်တဲ့နေကိုလေလံပြပြီးခွဲဝေယူဖို့ခွင့်ပြုကြောင်းလက်ထောက်လက်ဆက်လက်ခုနှစ်ဩဂတ်လ20ရက်နေ့မှာပြန်လည်အမိန့်ချခဲ့ပါတယ်အဲ့လိုအမိန့်ချခဲ့တာကိုလာမယ့်မတ်လ20 ဒီနေ့ဆောင်ခွင့်မရတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကိုထောင်ဝင်စာအဲ့တွဲခွင့်ရဖို့ရှေ့နေအဖွဲ့ကစစ်ကောင်စီထံကိုချောက်ကျိန်ထံမှနဲ့စတင်တောက်ဆိုထားပေမဲ့တွဲခွင့်မရသေးဘူးလို့သိရပါတယ်။ 2022ဖေဖော်ဝါရီလတရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့အသက်88နှစ်ရှိပြီဖြစ်တဲ့ဒေါ်စန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့တာပါ။ ဒီထဲကမှာ6နှစ်ကို6နှစ်ဩဂတ်စ်လတရက်နေ့ကလွန်ကြီးတတကွင်းနဲ့ရှော့ပေါ်ပေးခဲ့ပါတယ်။ကျန်နေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြားခံနေရတာဖြစ်ပါတယ်ရှင်။